อัปมาตินังเบกขเวตัมมาติทาลุสุเรสกาลงအစဉ်နဲ့နာဝယ်မှာပန်းစင်ပြီးတော့မှာမမိတ်မလျော့မပေါ့မဆာတော့တတိတရားလက်ခင်ထားပြီးတော့ကျင့်ကြံကြိုးစားပွားများအားထုတ်ကြလို့ဘုရားဖျားရှင်ကနေပြီးတော့မှာအစဉ်နဲ့မိတ်တော်မူလေးရှိတာဖြစ်ပါဆိုလိုတဲ့အတိတ်ဘက်ကတတိတရားလက်ကင်ထမ်းကြလို့ဆိုလိုခြင်းဖြစ်တယ်ဘုရားဗျာရှင်ဟောအပ်တဲ့ဒေသနာတော်တွေဟာဘုရားဗျာရှင်ရဲ့45နှစ်ကာလအတွင်းမှာဟောအပ်တဲ့ဒေသနာတော်တွေဟာဓမ္မခန္ဓာပေါင်း 74,000 တိတ်ထိရှိတာဖြစ်ပါအဲ့ဒီဓမ္မခန္ဓာပေါင်း 74,000 ကိုအချင်းချင်းကြည့်လိုက်တော့အင်္ဂါ9ပါးရတာဖြစ်ပါတယ်အင်္ဂါ9ပါးကိုအချင်းချင်းလိုက်တယ်ဆိုရင်တုတ်တံဝိနည်းပိဋကမလို့ဒီလိုရတာဖြစ်တယ်အဲ့ဒီတုတ်တံဝိနည်းပိဋကမကိုအချင်းချင်းလိုက်တဲ့အခါမှာဓမ္မဝိနည်းဆိုပြီးတော့ဒီမျိုးသားရတာဖြစ်ပါအဲ့ဒီဓမ္မဝိနည်းကိုတလုံးထဲချုပ်ယူကြည့်မယ်ဆိုရင်တော့စောစောကဘုန်းကြီးပြောခဲ့တဲ့အပ္ပမတိနာဘိက္ခဝေတမ္မာတိတာအကုန်လုံးချုပ်ယူလိုက်တဲ့အချိန်မှာဘုရားဘုရားရှင်ဟောအပ်တဲ့ဓမ္မဒေသနာများစွာတလုံးထဲချုပ်ယူတဲ့နေထာမှာတတိပါမပြည့်စုံတာဖြစ်ပါတတိတရားဟာလောကအမတ္တမအရေးကြီးဆုံးဘုရားဗျာရှင်ကိုတော်တိန်ကနေပြီးတော့မှထပ်ခါခါမိန်တော်မူခဲ့ဘုရားရှိပါမယ်။မကင်းနေရှိပါရှိတဲ့အထက်မှာအခြားအခြားတရားတွေကနေပြီးတော့မှလွန်ခဲ့တာရှိတတ်ပေမဲ့တတိတရားကြတော့လွန်ခဲ့တယ်ဆိုတာမရှိပါဘူး။လိုအပ်တာပဲရှိပါဒါကြောင့်ဗုဒ္ဓဘုရားရှင်ကနေပြီးတော့မှတတိတိလိုအပ်တာပဲရှိတယ်။လွန်သွားတယ်လို့မရှိချောင်းကိုလည်းပဲမိတ်တော့မူခဲ့ဘူးလားဖြစ်ပါလို့ရင်တလုံးချုံပြီးတော့ပြောအောင်မယ်ဆိုရင်တတိတိအရေးကြီးချောင်းမိတ်တော့မူတာရှိပါအဲ့ဒါကိုအဲ့ဒီတတိကိုပုတ်ထပ်ဖွင့်တဲ့အနေနဲ့ဗုဒ္ဓဘုရားရှင်ကအခြေတွင်ချက်တဲ့အနေနဲ့အပမတော်အမတံပတံပမတော်မိစုနောပဒံအပမတာနာမိယန္တိရေပမတာယတမတာလို့မိန့်တော်မူပါတယ်တတိတရလက်ကင်ထားကြတဲ့ပုဂ္ဂိုလ်တို့ဟာမတိယမနမျက်နှိပ်ပန်သို့သွားနေတယ်လို့ဆိုလိုတာဖြစ်တယ်တတိမရှိတဲ့ပုဂ္ဂိုလ်တွေကြတော့တေးရွာသူသွားနေတယ်တတိရှိတဲ့ပုဂ္ဂိုလ်တွေဟာမတိရွာသူသွားနေတယ်ပုဂ္ဂိုလ်တဦးတယောက်ကနေပြီးတော့မှအစဉ်အမြဲရှင်သန်တဲ့ဘဝတစ်ခုဖြစ်ချင်နေဆိုရင်တတိရှိကိုရှိနေရမယ်ဆိုတဲ့အကြောင်းကိုမိန့်တော်မူတာဖြစ်ပါတယ်တတိရှိတဲ့ဘဝမှာရှင်သန်တယ်လို့ဆိုလို့ရတာဖြစ်ပါတတိမရှိတဲ့ဘဝဟာတည်နေတဲ့ဘဝပဲလို့ဒါလူရင်းကောက်ယူမယ်ဆိုရင်ဒီလိုအတိတ်ပြရတာဖြစ်ပါတတိမရှိသူတို့ရဲ့ဘဝဟာတည်နေတဲ့ဘဝဘာတွေတည်နေသလဲဆိုတဲ့အခါမိမိတို့ရဲ့အတွင်းထဲမှာအနှစ်သာရလို့ဆိုရတယ်အစွာအာတတိတည်နေတာဖြစ်ပါအဲ့ဒီဆွမ်းအတ္တိကပါရီလေးဆိုတော့မက်ကင်နေပဲဖြစ်ပါတတိမရှိရင်ဝိရိယသမာဓိပညာဆိုတဲ့အဲ့ဒီမှာဝိရိယတတိဝိရိယသမာဓိတွေပညာတွေသိနေတယ်လို့ဆိုလိုတာဖြစ်ပါတယ် ဟုတ်ပါတယ်ဒါကသဘောဝအလွန်ကြတာဖြစ်ပါတယ်တတိမရှိရင်အချမ်းမက်ကနေဖြစ်ခွင့်မရပါဘူးတတိမရှိရင်ဝိရိယလည်းပဲမရှိပါဘူးဝိရိယမရှိတယ်လို့သမာဓိလည်းမဖြစ်နိုင်ပါဘူးသမာဓိမရှိရင်သမာသင်္ကပ္ပလည်းဖြစ်မလာနိုင်ပါဘူးသမာသင်္ကပ္ပဖြစ်မလာနိုင်ဘူးဆိုရင်ခန္ဓာကိုထွန်းဖောက်သိမြင်နေတဲ့ဉာဏ်ဆိုတာဖြစ်လာနေစရာအကြောင်းရှိပါဘူး။အရာအလုံးဟာတတိပုံမှာမူတည်နေတာဖြစ်ပါလေ။ဒါကြောင့်တတိရှိကိုရှိနေမရမယ်။တတိမရှိရင်အပမတောအမတံပတံ။မိလျော့တဲ့ပမာဏတရားတွေလွန်ဖုံးခံရတဲ့ပုဂ္ဂိုလ်တွေဟာတည်နေတာနဲ့တူတယ်လို့ဆိုလိုခြင်းဖြစ်တယ်။ပမာတောမစ္ဆုနောပတံမိလျော့သူတို့ရဲ့ဘဝဟာတည်နေတယ်။ဘာတွေတည်နေလဲမက်ကနေတည်နေတာဖြစ်တယ်။တတိရှိတဲ့ဆိုရင်အပမတော့အမတံပတံတဲ့။တတိရှိသူတို့ရဲ့ဘဝဟာအစင်မြင်ရှင်သန်နေတယ်လို့ဆိုလို့ရတာဖြစ်ပါဘူး။ဒီတော့ကတတိကိုတတိဆိုတာအလောအမတံမှအရေးကြီးတာဖြစ်တဲ့အတွက်ဗုဒ္ဓဘုရားရှင်ရဲ့ဘဝတစ်ခုကိုရှင်သန်မှုပါနဲ့ဒိမ့်တယ်ဆိုတဲ့အခါတတိနဲ့ဒိမ့်တာဖြစ်ပါတယ်တတိရှိမှရှင်သာနဲ့ဘဝလို့ဆိုလို့ရတာဖြစ်ကြောင်းကိုဘုရားဘုရားရှင်ကမိန့်တော်မူခြင်းပဲဖြစ်ပါအဲ့ဒါကြောင့်တို့တရားစတင်ပြီးတော့အာထုပွားများတဲ့အချိန်မှာပထမအဦးဆုံးရက်မှာဘာရှိဖို့လိုတယ်လဲဆိုတဲ့အခါတတိရှိဖို့လိုတာဖြစ်ပါအဲ့ဒီအတွက်တရားရှုပွားတဲ့အခါမှာနောက်မှာပဲရှုပွားရပါမယ်အခုလုတ်ပေးတရားခေါ်တဲ့အခါမှာတေချာအာယုံစိုက်ပြီးတော့နာရပါမယ်။တရားနာပြီဆိုတဲ့အခါကျမှဆက်လက်ပြီးတော့ရှုပွားအားထုတ်အောင်မှာဖြစ်တယ်။အခုတရားနာတယ်ဆိုတာကတနေ့တာလုပ်ငန်းစဉ်ကိုသင်ခန်းစာပေးနေခြင်းပဲဖြစ်တယ်။မလုပ်ရမယ်ဆိုတဲ့ညွန်ကြားမှုတွေပြီးရင်ပါလာပါလိမ့်မယ်။အဲ့ဒါကြောင့်မလို့တရားနာတဲ့အချိန်မှာအလောအမတမအရေးကြီးတဲ့တေချာနာနာဘိဘိဆိုတဲ့အချိန်ကကျမဆက်ပြီးအားထုတ်အောင်ဖြစ်တယ်။ပွားများလေ့ကျင့်ရမယ်။အဲ့ဒီနာနေတုံးမှာမရှုမပါသေးနဲ့အောင်။နာဘိဘိဆိုတဲ့အချိန်မှာရှုမပွားများမှာဖြစ်တယ်။ဒေချာလေးနိုင်ရမယ်။ဒါလုတ်ပေးတရားလို့ဆိုလိုတာဖြစ်တယ်။လုတ်ပေးတရားဆိုတာလုပ်ငန်းစဉ်ရဲ့လမ်းစဉ်ကိုညွန်ပြခြင်းဖြစ်တယ်။လမ်းစဉ်ကိုညွန်ပြတဲ့နေရာမှာတနေ့စာသင်္ခန်းစာဒီနေ့ပါလို့ရမလဲအဲ့ဒါညွန်ပြတာဖြစ်တယ်အဲ့ဒါကြောင့်မလို့အလွန်အမတန်မှအရေးကြီးတာဖြစ်ပါတယ်တရားကိုဒီနေ့၃ချိန်ဟောပါလိမ့်မယ်မနေ့အရာထာမှာ၃ချိန်ခဏနာရီခွဲမှာ၃ချိန်ညပိုင်းမှာ၃ချိန်ဆိုပြီးတော့၃ချိန်ဟောမယ်တရားတွေဟာဒီနေ့မနေ့မှာဟောတဲ့တရားကအရေးအကြီးဆုံးဖြစ်တယ်။ယောဂီသူတော်ကောင်းပေါင်းတို့အနေအဖြင့်အလုတ်စင်နဲ့ပတ်သက်ပြီးတော့မှလမ်းညွန်နေတာ။အလုတ်စင်နဲ့ပတ်သက်ပြီးတော့လမ်းညွန်နေ။အလုတ်စင်နဲ့ပတ်သက်ပြီးတော့မှလမ်းညွန်တာဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာအလုတ်အမတမအရေးကြီးတာဖြစ်ပါလား။ဒါကြောင့်အာယုန်တစ်ပါးစိတ်မသွားဘဲနဲ့နာစိတ်ပြီးတော့ထောင်စီချင်ပါခုလုတ်ပေးတရားကိုမနေ့ခင်းတိန်မနေ့ခင်းတိန်နာရီဝက်နာရီဝက်သူမဟုတ်မနေ့20နာရီဝက်အမြဲတမ်းပြောသွားမှာဖြစ်တယ်အဲ့ဒီပြောသွားပြီးတော့မှလုတ်ပေးတရားကိုမနေ့20လောက်နာပြီးပြီဆိုတဲ့အချိန်မှာဆက်လက်ပြီးတော့ရှုပွားအားထုတ်သွားမှာဖြစ်တယ်အဲ့ဒါကြောင့်မလို့အခုနားလိုက်ပါအောင်အခုပထမဦးဆုံးရက်ဒီတတိရှိဖို့အရေးကြီးတယ်ဆိုတဲ့အကြောင်းကိုခင်ဗျားတို့ညွန်ကြားနေခြင်းဖြစ်တဲ့အဲ့ဒီမှာဒါတော့တတိရှိကိုရှိနေမှရမယ်ဆိုတဲ့အကြောင်းတတိမရှိရင်အခြားမက်ကနေမရှိနိုင်ဘူးမဖြစ်နိုင်ဘူးဆိုတဲ့အကြောင်းတတိသည်တတိမက်ကသည်အာလုံးရဲ့အရှိဆုံးဖြစ်ပါတယ်တတိရှိပါမှအာလုံးသောမက်ကနေကအလုံးလုံးလို့ဖြစ်တာဖြစ်တယ်တတိမရှိရင်အာလုံးသောမက်ကနေကအလုံးလုံးလို့မဖြစ်ပါဘူးအဲ့ဒါကိုနားလည်ထားပါမယ်အကြောင်း ပထမဦးဆုံးရက်မှာဘာရှိဖို့အရေးကြီးတယ်လဲဆိုတဲ့အခါတတိရှိဖို့အရေးကြီးတာဖြစ်ပါတယ်အဲ့ဒီတတိရှိဖို့ဒီဘသူရဲ့အကူအပံ့ကိုလိုတယ်လဲဆိုတဲ့အခါဝိရိယနဲ့တင်ညာဒီအကူအပံ့လိုတာဖြစ်ပါတယ်ဝိရိယနဲ့တင်ညာအဲ့ဒီအကူအပံ့ပြည့်စုံပါမှတတိဒီခိုင်မဲတာဖြစ်ပါတယ်ကောက်မှပြီအဲ့ဒီမှာတတိလို့ပြောနေတာတတိဆိုတာဘာလဲတတိကိုအမျိုးမျိုးဗုဒ္ဓဘုရားရှင်ကဖွင့်ဆိုတာဖြစ်ပါတယ်အပမာဒဒီလိုသုံးတာတတိကိုအပမာဒမမေ့မလျော့မှုဒီလိုဆိုလိုတာဖြစ်တယ်မမေ့မလျော့မှုအဲ့ဒါကိုတတိလောကထဲမှာလည်းလူရင်းကနေပြီးတော့မှအဲ့ဒီမှာဘုသူတတိရတယ်ဘယ်ညာကိုတတိရတယ်အဲ့ဒီလိုတတိမျိုးနေမတူဒီတတိကအပမတဆိုတဲ့စကားလုံးကိုနဲ့တတိဆိုတဲ့စကားလုံးဟာအပမတဆိုတဲ့စကားလုံးကတတိရဲ့ဖွင့်ဆိုချက်ပဲဖြစ်ပါတယ်မမေ့လျော့မှုဒီလိုအဓိပ္ပာယ်ရတာဖြစ်တယ်မမေ့လျော့မှုမမေ့ဘူးဆိုတဲ့အနေထားမှာဘာကိုမမေ့တာလဲရှုပ်ကွက်အာယုံကိုမမေ့တာဖြစ်တယ်ဒါကိုတည့်ရဲ့ပန်တာပြောင်းရမယ်တည့်ရဲ့နားလဲလွယ်တဲ့နီးနဲ့ပြောရမယ်ဆိုလို့ရှိရင်အာယုံရှိရာကိုစိတ်ကြရောက်နေချင်းသည်တတိဒါကတော့ပူရှင်းသွားတာဖြစ်ပါတယ်အာယုံရှိရာကိုစိတ်ကြရောက်နေချင်းဟာတတိအဲ့ဒါမြန်မြန်မှတ်ထားပါမယ်ဒါဆိုလို့ရှိရင်တတိရဲ့ချက်ဆားရာအာယုံဆိုတာလိုပါသည်အာယုံမှာဗဟိတအာယုံအစ္ဆတအာယုံနှမျိုးရှိတဲ့အထက်မှာဒီနေ့တရားလုံးဘုရားအားထုတ်တဲ့အချိန်မှာဗဟိတအာယုံကိုရှောင်ရမှာဖြစ်ပါတယ်ဗဟိတအာယုံဆိုတာအစဉ်အတာအနအရသာထိတွေ့စရာကြံတွေးစရာလို့ဆိုရတဲ့အစဉ်အတာအနအရသာထိတွေ့စရာဒီအဲ့ဒီအာယုံကိုရှောင်ရတာဖြစ်တယ်အာယုံ၅ပါးကိုရှောင်ရတာဖြစ်တယ်အဲ့ဒီအာယုံ၅ပါးကိုရှောင်ရှားပြီးတော့မှအတွင်းအစ္ဆတဘိန်တန်တမတန္တရာတလျှောက်လုံးကနေပြီးတော့မှအစဉ်မြဲလွန်မှုချက်လက်တက်တဲ့ကိလေသာတရားဆိုးတွေကိုဟောဒီဟာတရားဝုထုနှလုံးအိမ်တွင်ထဲမှာအစဉ်မြဲနဲ့ချက်လွန်မှုချက်လက်နေတဲ့ကိလေသာတရားဆိုးတွေကိုရှုပ်ကအာယုံပေါ်မှာတတိကပြီးတော့ဝိရိယနဲ့တိုက်ထောက်ရတာဖြစ်ပါတယ်ဒါကြောင့်အဲ့ဒီမှာရှုပ်ကအာယုံပေါ်မှာတတိရှိနေမှကိလေသာတွေနေဝရဏတရားတွေကိုဝိရိယနဲ့ဖယ်ရှားသုံးသင်လို့ရတာဖြစ်ပါတယ ဝိရိယနဲ့ကိလေသာကိုဖယ်ရှားသုံးသင်ဖို့အရေးတည်တတိရှိနေမှာဖြစ်မယ်တတိပဲပေါ်မှာရှိရမှာလေစောကပြောခဲ့တဲ့ရှုပ်ွက်အာယုံပေါ်မှာရှိရမှာဖြစ်ပါတယ်ရှုပ်ွက်အာယုံဆိုတာကမနေ့ညကဘုန်းကြီးပြောခဲ့တယ်တရားလုံးပွားများအားထုတ်တဲ့အချိန်မှာအလေးအကျင့်များပြီးတော့အလေးလာများပြီးတဲ့ပုဂ္ဂိုလ်များအတွက်အလေးအလာများပြီးတဲ့ပုံကူများအတွက်မိမိတို့ယင်ထဲကနေပြီးတော့ဖြစ်ပျက်နေမြင်ပြီးယင်ထဲကရက်ခနဲ့တက်ခနဲ့အဲ့ဒါရှုပ်ွက်ပါပဲအဲ့ဒါရှုပ်ွက်အာယုံလို့ဆိုလိုတာဖြစ်တယ်ယင်ထဲကရက်ခနဲ့တက်ခနဲ့သူတည်းမဟုတ်တစ်ဖြတ်ဖြတ်တလက်လက်တရွရွတမောမောအဲ့ဒါလိုဖြစ်နေတယ်ဆိုရင်အဲ့ဒါရှုပ်ွက်အာယုံပါပဲအဲ့ဒီရင်ထဲကတတိတ်တိတ်ရိုက်ရိုက်တဖြတ်ဖြတ်တလက်လက်မရှိသေးတဲ့ပုံကူများကြတော့ခန္ဓာမှာအစဉ်မြဲရှိနေတဲ့ဝင်တဲ့လေနဲ့ထွက်တဲ့လေအဲ့ဒီအပေါ်မှာဝင်လေထွက်လေရဲ့အပေါ်မှာရှုပ်ွက်အာယုံအနေနဲ့တတ်မှတ်ပိန်ချန်ထားမှာဖြစ်ပါတယ်အဲ့ဒီရှုပ်ွက်အာယုံကဝင်လေထွက်လေဝင်လေထွက်လေကိုပဲယူထားမှာဖြစ်ပါတယ်။အဲ့ဒီအပေါ်မှာစိတ်အစဉ်ချရမယ်အောင်လေ့ကျင့်ရမှာဖြစ်ပါတယ်။အ ဲ့ဒီပေါ်မှာစိတ်အစဉ်ချချရောက်နေအောင်လေ့ကျင့်ဖို့ဆိုတာဘာနဲ့လေ့ကျင့်ရတာလဲဆိုတဲ့အခါဝိရိယနဲ့လေ့ကျင့်ရတာဖြစ်ပါတယ်ဝိရိယဆိုတာကဝိရတ်ဆိုတဲ့တရားနေလာတာဖြစ်တယ်ဝိရတ်ဆိုတာရည်ရည်မှုရည်ရည်မှုဆိုတာကအလုတ်နှစ်ခုလုတ်လို့ရည်ရည်တယ်လို့သူသုံးလုံးခေါ်ရတာဖြစ်ပါတယ်သူဒီမဖြစ်လာသေးတဲ့အကုသိုလ်ကိလေသာတရားများဖြစ်ပေါ်လာပြီးဖြစ်တဲ့အကုသိုလ်ကိလေသာတရားများတွေကိုဖြစ်ပေါ်လာပြီးဖြစ်တဲ့အကုသိုလ်ကိလေသာတရားများတွေကိုဖယ်ရှားတုတ်တင်ရှင်းလင်းရတာတတိနေဖို့တတိအတွက်နေရာယူပေးရတာဖြစ်ပါတယ်ဖြစ်ပေါ်လာပြီးဖြစ်တဲ့ကုသိုလ်မဲ့ခင်တရားများတိုးပွားအောင်ကြိုးစားလေ့ကျင့်ခြင်းဟာဒါဝိရိယရလောက်ပဲဖြစ်ပါတယ်အဲ့ဒီဝိရိယကိုဓလုံးနဲ့ခြုံပြီးတော့ယူရမယ်ဆိုရင်တော့နားလေရအလွယ်ကူဆုံးမိမိတို့အလုံးနဲ့ဆက်ဆက်တဲ့သဘောအတိုင်းတင်ပြရမယ်ဆိုရင်တော့ဘာလဲဆိုရင်ဝိရိယရဲ့သဘောဝတည်ကယူစိတ်ထားခြင်းပဲဖြစ်ပါတယ်။ဘောက်ကယူစိတ်တယ်လဲဆိုတော့ရှုွက်အာယုံကိုကယူစိတ်တာဖြစ်ပါတယ်။တတိကအာယုံရှိရကိုကြာရောက်တယ်။ပြီးတော့ဝိရိယကနေပြီးတော့မှအဲ့ဒီတတိအာယုံရှိတဲ့နေရာကိုပုံမှန်စိတ်အစဉ်အမြဲကြာရောက်နေရေးအတွက်ဝိရိယကနေကယူစိတ်ရတာဖြစ်ပါရှုွက်အာယုံကိုဂယုစက်ရတာဖြစ်ပါလေရှုွက်အာယုံဆိုတဲ့ဝင်လေထွက်လေကိုဂယုစက်ရတာဖြစ်တယ်တနည်းအားဖြင့်ခြင်းထဲမှာတတိတ်တိတ်တရရိပ်ဖြစ်ပေါ်နေတဲ့အရာကိုဂယုစက်ရတာဖြစ်ပါတယ်အဲ့ဒါလို့ဂယုစက်မှာတတိကတ်လို့ရတာဖြစ်ပါလေအထူးသဖြင့်တတိကတ်လို့ရဖို့အရေးအတွက်ဂယုစက်ရခြင်းဖြစ်တယ်ဆိုတာနာလေရမှာဖြစ်ပါလေရှုွက်ရှိတဲ့အာယုံရဲ့ပုံမှာစိတ်အစဉ်ချရောက်နေဖို့တတိအစဉ်အမြဲရှိနေဖို့ဆိုတာကဂယုစိတ်မှာရတာဖြစ်ပါတယ်ရှုွက်အာယုံကိုအထူးဂယုစိတ်ရတာဖြစ်ပါတယ်အထူးဂယုစိတ်လိုက်တဲ့အချိန်ကကြတော့မှရှုွက်အာယုံပုံမှာစိတ်အစဉ်ချရောက်ခြင်းဆိုတဲ့တတိဟာအစဉ်ရှိနေမှာဖြစ်ပါတယ်အဲ့ဒီပုံမှာရှိနေတယ်ကြရောက်နေတယ်ဆိုရင်လေ့ကျင့်ရတာဖြစ်ပါအဲ့ဒီရှုွက်အာယံကိုကြည်လဲကြည်တိလဲတိမလဲမသုံးချက်တစ်ထပ်ထက်ကဲ့အောင်လေ့ကျင့်ရတာဖြစ်ပါတယ်ကြည်မတိတာဖြစ်ပါတယ်တိပြီးမှမရမှာဖြစ်ပါတယ်ကြည်ဆိုတာကအဲ့ဒီရှုွက်အာယံရှိတဲ့အဲ့ဒီဝင်လေထွက်လေရဲ့အပေါ်မှာပဲစိတ်ကအစဉ်အမြဲဥလဲထားမှာဖြစ်တယ်စိတ်ဦးလဲခြင်းကြည့်ရှုခြင်းဆိုတဲ့ဟာကိုတို့စာပေလို့ပြောရင်တော့ယောနေသောမနာတိကရာလို့ဒီလိုဆိုခြင်းဖြစ်တယ်အဲ့တော့အဲ့ဒီစိတ်ဦးအမြဲတမ်းလဲထားမှာဖြစ်ပါတယ်တူတူတွေတရားအလုံးအာမထုတ်ဘူးဆိုရင်အစဉ်မြဲမိမိတို့ရဲ့စိတ်တွေအပြင်ပါဟိတအာယုန်တွေရဲ့အပေါ်မှာပဲစိတ်တွေကအစဉ်မြဲဥလဲနေခြင်းဖြစ်တယ်အပြင်ကိုဥလဲနေတဲ့စိတ်တွေကိုအတွင်းဖက်သို့ရောက်လာအောင်စိတ်ဦးလဲ့ပေးရတာဖြစ်တယ်။အဲတော့လောကထဲမှာနေကြသူတိုင်းကမိမိတို့ရဲ့စိတ်ဒီအတွင်းတန်တမှာရှိညာတော်လဲပိုက်တာအာယုံနဲ့နေကြတာဖြစ်တယ်။တရားလုံးပွားများအာထုတ်သူတို့ကြတော့ပိုက်တာအာယုံတွေကိုရှောင်ရှားပြီးတော့မှအစ္ဆတအာယုံလို့ဆိုရတဲ့ရှုွက်အာယုံနဲ့နေရတာဖြစ်ပါတယ်။အစဉ်အမြဲနေနေအောင်လေ့ကျင့်ပွားများအာထုတ်ရတာဖြစ်ပါတယ်။အခုဝင်လေနဲ့ထွက်လေဆိုတဲ့သဘောတဘောဝဟာဒါရှုွက်အာယုံဟဲ့အတွင်းကအာယုံလို့ဒီလိုဆိုလို့ရတာဖြစ်ပါတယ်အတွင်းလို့ပြောပေမဲ့ तू ကအပေါ်ရန်အတော်ကြပါသေးတယ်ဒီကနေစပြီးတော့တဖြည်းဖြည်းနဲ့ရှိုင်းတဲ့နေရာကိုဝင်သွားနိုင်ဖို့ပရမတ္ထအာယုံကိုပြည်ပြင်းစွာယူနိုင်ဖို့အတွက်အခုအာနာပါနလို့ဆိုရတယ်ဝင်လေထွက်လေပုံမှာစိတ်ဦးလဲ့ရတာဖြစ်ပါတယ်စိတ်ဦးလဲ့ထားပြီးတော့မိမိရဲ့စိတ်တွေဝင်လေထွက်လေပဲရှိတယ်လို့ပိန်ချထားမှာဖြစ်ပါတယ်ဝင်လေထွက်လေရှုတယ်ဆိုရင်ဝင်လေထွက်လေမှာတပါအချမ်းပါမှမရှိဘူးဝင်လေထွက်လေတည်တာရှိတယ်လို့ စိတ်ထက်ကနေပိန်ချထားမှာဖြစ်ပါလေအခြားအရာတွေဟိုဟာဒီဟာတွေအတွေ့အကြုံတွေဝင်လာတဲ့အချိန်ကကြတော့တာတကယ်ရှိတဲ့အရာမဟုတ်ဘူးလက်စားခံရတဲ့အသည့်များတသက်သက်ဖြစ်တယ်လို့ပိန်ချထားမှာဖြစ်ပါလေပါရီလက်စားရဲဆိုတာကတော့နောက်ပိန်ချမှာဒီဖုန်ကြီးရှင်းပါလိမ့်မယ်တကယ်ရှိနေတာကဝင်လေနဲ့ထွက်လေပဲရှိတာဖြစ်ပါအဲ့ဒီဝင်လေထွက်လေရှိတယ်ဆိုရင်ဝင်လေထွက်လေပဲရှိအောင်မှာဖြစ်ပါတယ်ဖြစ်ဖြစ်ရှုနေကြတဲ့ပုံကိုယ်ဒီလေရင်ထဲမှာတိတ်ခနဲ့ချက်ခနဲ့အဲ့ဒါရှုခွက်အာယုံသဘောအနေအချင်းအဲ့ဒီပုံမှာအစဉ်အမြဲစိတ်ဦးလှဲထားမှာဖြစ်ပါတယ်ဝင်လေထွက်လေရှုမဲ့ပုံကိုယ်ဒီလည်းပဲအဲ့ဒီဝင်လေထွက်လေရဲ့ပုံမှာအစဉ်အမြဲစိတ်ဦးလှဲထားမှာဖြစ်ပါတယ်အဲ့ဒီလိုစိတ်ဦးလဲထားပြီးတော့မိမိတို့ရဲ့ရှုခွက်အာယုံတွေအမျိုးမျိုးမဖြစ်ရပါဘူးတစ်မျိုးတည်းပဲတစ်ခုတည်းပဲရွေးချယ်ရမှာဖြစ်ပါတယ်တစ်ခုတည်းသောအာယုံရဲ့အပေါ်မှာထခခဘဝိတ္တဘုလိကတာဂျိန်ဖန်များစွာထပ်တလဲလဲလေ့ကျင့်ရှုပွားအားထုတ်နေမှစွာအားဆိုတာဖြစ်ပါလာတာဖြစ်ပါတယ်အဲ့ဒီတစ်ခုတည်းသောအာယုံကိုအာယုံရဲ့ရှုခွက်ကိုအတိတ်ကရအောင်ယူရမှာဖြစ်ပါတယ်ဟိုရှုဒီရှုမရှုရပါဘူးတချို့ပေါ်ရရှုဆိုပြီးတော့မှရှုတတ်ကြတာဖြစ်ပါတယ်။တမာတိမရှိသေးရင်ဘယ်လိုမှရှုလို့ရသေးတဲ့အရာမဟုတ်ပါဘူး။ဒါကြောင့်ဘုန်းကြီးတို့၄ရက်၃ရက်၄ရက်အထိတမာတိတည်ဆောက်မှုအပိတစ်ခုတည်းသောအာယုံရဲ့ပုံမှာအစဉ်အမြဲလေ့ကျင့်ရှုပွားအားထုတ်ခြင်းနဲ့ပဲတမာတိရအောင်လေ့ကျင့်စေမှာဖြစ်ပါတယ်။တမာတိမရှိရင်ညာဘယ်လိုမှမဖြစ်နိုင်ပါဘူး။အဲ့ဒါကြောင့်တမာတိလုံငန်းစဉ်ဘယ်၃၄ရက်တိမ်တိရှုပွားလေ့ကျင့်ပါလိမ့်မယ်။တမာတိရှိမှလုံလုံလို့ရတာဖြစ်ပါတယ်။အဲ့ဒီတမာတိရှိဖို့ဆိုတာလည်းပဲစောစောကပြောခဲ့တဲ့တတိရှိနေမှဖြစ်ပါတယ်။တတိမရှိရင်တမာတိဘယ်လိုမှဖြစ်နိုင်စရာအကြောင်းမရှိပါဘူး။ဒါကြောင့်တတိအစဉ်မြဲရှိနေဖို့လိုတာဖြစ်ပါတယ်။အဲ့ဒီတတိရှိနေဖို့ဆိုတာလည်းပဲအာယုံရှိတဲ့နေရာကိုရှုခွက်အာယုံပေါ်မှာစိတ်ဦးလဲပြီးတော့မှအဲ့ဒီရှုခွက်အာယုံကိုဂယုစိုက်ထားတာဖြစ်ပါတယ်ဂယုစိုက်ပါမှအဲ့ဒီမှာဒီရှုခွက်ကိုတိတိလာမှဖြစ်ပါတယ်ဒီနေရာမှာတိတိလာတဲ့သဘောလေးဟာတိတိလာတဲ့ရှုခွက်အာယုံလေးကိုတိတယ်ဆိုတာညာအတိမဟုတ်ပါဘူးတတိအတိမြတာရှိပါသေးတယ်ညာရဲ့အတိနဲ့တတိအတိဒီအလောအမရမကွာခြားတာဖြစ်ပါတယ်ညာအတိကအာယုံကိုတိကာမြလေးတိတာမဟုတ်ပါဘဲနဲ့ပိန်ပိန်ချာချာတိတာဖြစ်ပါတယ်ဤဒီကဖြစ်သဘောဤဒီကပြတ်သဘောလို့ပိန်ပိန်ချာချာတိမှညာလို့ဆိုလို့ရတာဖြစ်ပါတယ်ဒီနေရာမှာကျတော့ရှုခွက်အာယုံကိုတိကာမြလေးတိတာဖြစ်တဲ့အတွက်တတိယအတိတာဖြစ်ပါတယ်ဒါကြောင့်အဲ့ဒီတတိအတိပဲအတိကလိုအပ်ပါသေးတယ်ဒါကြောင့်အခုရှုခွက်အာယုံပေါ်မှာရှုခွက်အာယုံလို့ဆိုရတယ်ဝင်နဲ့လေဝင်သွားမှန်းတိနေတယ်ထွက်တယ်လေထွက်သွားမှန်းတိနေတယ်ဆိုတော့အဲ့ဒီအတိတိတတိရဲ့အတိမြတ်တာရှိပါသေးတယ်အဲ့ဒီတတိတိတိနေတယ်ဆိုတော့အာယုံရှိရာကိုစိတ်ချရောက်ပြီးတော့မှအဲ့ဒီအာယုံကိုတိကာမြလေးတိနေတဲ့သဘောလေးဟာယူးယူးလေးတိနေတဲ့အတိတိဒါတတိရဲ့အတိပဲဖြစ်ပါတယ်အဲ့ဒီဆိုလိုတဲ့အတိတ်ပဲကပါလေဝင်မဲ့လေနဲ့ထွက်တဲ့လေကိုတိတိနိုင်ဖို့ဆိုလိုတာဖြစ်ပါတယ်အတိတ်ကအရေးကြီးတာကဒါပတ္တနာပဲဖြစ်ပါလားအာယုံလို့ဆိုရတယ်ဝင်မဲ့လေနဲ့ထွက်တဲ့လေဆိုတဲ့အဲ့ဒီလေတစ်ခုကိုတိနိုင်အောင်ကြိုးစားရတာဖြစ်ပါတယ်အဲ့ဒီအတွက်ဘာလို့ရတာလဲဆိုအဲ့ဒီဝင်နေထွက်လေပဲရှိတယ်လို့ပိန်ချထားပါမယ်ဝင်လေထွက်လေမှာတပါအချာဘာမှမရှိဘူးလို့ပိန်ချထားမယ်ဝင်လေထွက်လေပဲရှိတယ်ဆိုရင်ဝင်လေထွက်လေပဲတည်ရမှာဖြစ်ပါတယ်ဝင်လေထွက်လေကိုအစဉ်အမြဲတည်နေဖို့ဂယုဆက်ရတာဖြစ်ပါတယ်စိတ်ဦးလဲထားပြီးတော့ဂယုဆက်ရတာဖြစ်ပါတယ်ဂယုဆက်ပြီးပြီဆိုရင်အစဉ်အမြဲလေ့ကျင့်ရတာဖြစ်ပါတယ်အဲ့ဒါကိုတုံးတုံးလေးခြုံပြီးတော့ပြောလိုက်တော့အဲ့ဒီရှုခွက်အာယုံလို့ဆိုရတယ်ဝင်လေထွက်လေကိုကြည်လဲကြည်တည်လဲတည်မလဲမသုံးချက်တစ်ထပ်တည်းကိုင်ညီမှုရှိရမှာဖြစ်ပါတယ်။ကြည်တိမှဝင်တဲ့လေထွက်တဲ့လေရှိရကိုကြည်ရမယ်။ဝင်တဲ့လေထွက်တဲ့လေကိုသိရမယ်။ဝင်တဲ့လေထွက်တဲ့လေကိုမှတ်ရမယ်။သုံးခုတစ်ထပ်တည်းစကလုံးကတော့သုံးခု꿰တယ်။ဒါပေမဲ့လို့အဲ့ဒီမှာလှုပ်ရမှာကတော့တစ်ချက်တည်းဖြစ်ပါတယ်။အဲ့ဒီတော့ခုတစ်ထပ်တည်းမိရပါမယ်အဲ့တော့ဘလို့လောက်ရမှာလဲဆိုတဲ့အခါစတင်ပြီးတော့မှရှုပွားအားထုတ်တဲ့အချိန်မှတော့ အခုစစချင်းမမပါတင်းနေအောင်ဝင်နေလေနဲ့ထွက်တဲ့လေကိုမြင်အောင်ကြည့်ရပါလိမ့်မယ်ဝင်နေတဲ့ဝင်နေလေထွက်တဲ့လေရဲ့သဘောတဘောဟာဘယ်လိုရှိသလဲလို့လေ့လာသုံးသပ်အကဲခတ်ပြီးတော့မှကြည့်ရပါလိမ့်မယ်ကြည့်လို့သိလာတဲ့အခါဘယ်လိုသိအောင်ကြည့်ရမလဲဆိုတော့ဝင်နေလေနဲ့ထွက်တဲ့လေရဲ့ကွဲပြားခြားနားမှုကိုသိအောင်လုပ်အောင်မှဖြစ်ပါတယ်ဝင်နေလေနဲ့ထွက်တဲ့လေဟာဝင်နေလေထွက်တဲ့လေဘယ်အရာကဘူးထင်ရှားသလဲတလောက်သိပြီးပါပြီထင်ရှားရရရှုခွက်တစ်ခုကိုရွေးချယ်ရမယ်ဝင်နေလေထွက်တဲ့လေနှစ်ခုစလုံးရှုဖို့မလိုသေးပါဘူးနှစ်ခုထဲကတစ်ခုကိုရွေးချယ်ရမှာဖြစ်ပါဝင်နေလေကဘူးထင်ရှားသလားထွက်တဲ့လေကဘူးထင်ရှားသလားအဲ့ဒါကိုရွေးချယ်ရဝင်နေလေထင်ရှားတယ်ဆိုရင်အဲ့ဒီဝင်လေလေတခုကိုအခြေပြုပြီးတော့မှအရာယူရမှာဖြစ်ပါတယ်ထွက်တဲ့လေကသူ့အတူထွက်သွားပါလိမ့်မယ်ထွက်တဲ့လေထင်ရှားတဲ့ပုဂ္ဂိုလ်လည်းပဲထုံနေတူဆိုတာပဲပေါ့အခုဝင်နေလေထွက်ထင်ရှားတယ်ဆိုရင်ထွက်တဲ့လေကသူ့အတူထွက်သွားပါလိမ့်မယ်အဲ့ဒီဝင်နေလေကိုပဲအထူးဂရုစိုက်ရမှာဖြစ်ပါတယ်ဂရုစိုက်ပြီးတော့မှဂရုစိုက်ပြီးကြည့်တဲ့အခါကျတော့သိလာတယ်တီတီချာချာတီအောင်လုပ်ပြီးမှမအာမှာဖြစ်ပါတယ်မချင်းတီအဓိကမဟုတ်ပါဘူးတီဖို့ကအဓိကဖြစ်ပါတယ်သို့တော်လည်းပဲတတိတဲ့တီနေနိုင်ဖို့အတွက်အမပါမှာတီနေနိုင်တာဖြစ်တဲ့အတွက်အမမပါဘူးဆိုရင်ကိလေသာနိဝရဏတရားတွေရဲ့ခြေလှယ်မှုကြောင့်ဒီစိတ်ကရှုခွက်အာယုံပေါ်မှာမနေနိုင်တော့ဘဲနဲ့ဟူပြေးတီလွားပြန့်နှံ့သွားတာဖြစ်ပါတယ်အဲ့ဒီလိုပြန့်နှံ့ခြင်းမဖြစ်အောင်အဲ့ဒီဝင်လေထွက်လေရဲ့အပေါ်မှာကြည့်ကြည့်လို့သိလာပြီဆိုတဲ့အခါကျတော့မှားတာဖြစ်ပါတယ်မင်းညာကပြောခဲ့ပြီပါပြီမှတ်တဲ့နေ့ကဒီနေ့ကအဲ့ဒါပဲမှားပါမယ်ဝင်နေလေပထမတစ်ခုဝင်သွားပြီဆိုတဲ့အခါကျတော့တိနောက်တစ်ချိန်ဝင်နေ့နောက်တစ်ချိန်ဝင်3နောက်တစ်ချိန်ဝင်4နောက်တစ်ချိန်ဝင်5ငါးရောက်သွားတဲ့အခါတိကနေအစဉ်အတိုင်းရေအတွက်မှတ်သား6အဆုံးမတူတဲ့သဘောကိုပြထားခြင်းဟာခယုစိတ်ကယူစိတ်မှုရှိဖို့အတွက်အဆုံးမတူတဲ့သဘောကိုပြထားတာဖြစ်ပါတယ်။ဟေးငါဆိုရင်နောက်တစ်ချိန်လဲငါနောက်တစ်ချိန်လဲငါနောက်တစ်ချိန်လဲငါအထီးပဲဒီလိုပဲရည်အတွက်မှတ်သားမယ်ဆိုရင်လွယ်ကူသွားတာဖြစ်တဲ့အတွက်လွယ်ကူသွားတဲ့အချိန်မှာကယူစိတ်မှုအားမဲလို့စိတ်ကပြန့်လွန်ပြီးလွှမ်းသွားတာဖြစ်ပါတယ်။ဒါကြောင့်အဲ့ဒီပထမအဦးဆုံးသည်ဒီတတိမဲဖို့အဓိကအရေးကြီးတာဖြစ်ပါတယ်။ဘုရားရဲ့စာပေမှာလည်းတတိမဲရာပထမတုမာရှေတုတိလုံးစုံလင်းရာတနိုင်တာစမှာငိမ့်နေပြီဆိုတဲ့အတိုင်းအခုအစအဦးဆုံးမှာလေ့ကျင့်ပွားများမယ်အနေထားမှာဘာလို့ကမှလဲဆိုရင်တတိမဲဖို့ဒီသာပတနာအလေးထားမှာဖြစ်ပါတယ်ဒါကြောင့်ဝင်သွားတဲ့လေဝင်သွားတဲ့အချိန်မှာအဲ့ဒီမှာဆော့ဆော့ကပြောခဲ့တဲ့အတိုင်းတက်ကနေစပြီးတော့မှအစင်တိုင်းအစင်တိုင်းအစင်တိုင်းအစင်တိုင်းရေအတွက်6တက်ကနေအစင်တိုင်းရေအတွက်9တက်ကနေအစင်တိုင်းအစင်တိုင်းရေအတွက်shit တက်ကနေအစင်တိုင်းရေအတွက်6တက်ကနေအစင်တိုင်းရေအတွက်30 30အထက်မရေရပါဘူးဝက်ခေပါရီဖြစ်ပြီးတော့မှပြန့်လွင့်သွားမှာဆိုလို့အဲ့ဒီတက်ကနေစာပြီးတော့မှ9ကိုအစင်တိုင်းရေအတွက်9ကိုဆက်လက်ပြီးတော့ရှုပွားအားထုတ်ရပါမယ်ဒီကိစ္စနဲ့ပတ်သက်တဲ့အဘိန်းကိုအစ်စ်အစ်များကြတော့ကမ္မထမ်းပြကြတဲ့ကိုတော်အရှင်မြတ်သုံးပါးညွန်ကြားမှာဖြစ်တဲ့အဲ့ဒီညွန်ကြားတဲ့အတိုင်းရှုပွားသွားမှာဖြစ်တယ်အခုလောလောဆယ်ရတော့သူတော်ကောင်းအပေါင်းတို့အနေအချင်းဝင်တဲ့လေကိုခြေပြုတ်ပြီးတော့မှပထမတစ်ခါဝင်သွားရင်ဒေဒုတိယတစ်ခါဝင်သွားရင်နေတတိယတစ်ခါဝင်သွားရင်သုံးစတုတ္တတစ်ခါဝင်လေးနောက်တစ်ခါဝင်ငါးအဲ့ဒီတိမ့်ပဲဆက်ရှုသွားမှာဖြစ်ပါအေးတစ်ခါတည်းအောင်ရှုရင်းရှုရင်းနဲ့မားသွားတတ်တယ်မားတဲ့အချိန်မှာ6တက်ကနေစ6မှာမိုက်ဟိုလိုဒီလိုမဝေဝါးပါနဲ့အဲ့ဒီတက်ကနေပြန်ဆားပြီးတော့6အထိရရမှာဖြစ်ပါတယ်။30မှာမားလေဆိုရင်လည်းတက်ကနေအစင်တိုင်းရေအတွက်30မှာတက်ကနေပြန်ပြန်ကောက်ပြီးတော့မှမကြော်မသွားပါဘူး။မားတဲ့နေရာမှာတချို့အတွင်းဝင်လို့မားသွားတယ်ဆိုရင်တက်ကနေပြန်ဆားပြီးတော့မှသူ့ရေအတွက်မှတ်သားထားတဲ့ဝါရအတိုင်းတက်ကနေ30မားလေဆိုရင်30တက်ကနေပြန်ဆားပြီး30အထိရေရှိမှမားတယ်ဆိုရင်တက်ကနေပြန်စားပြီး30အထိအရှိတကြီးအဲ့ဒါလိုရှုပွားအားထုတ်မှဖြစ်ပါတယ်အခုတော့လောလောဆယ်မှာတက်ကနေစားပြီးတော့9တိန်အထိဝင်လေတစ်ခါဝင်သွားတဲ့အချိန်မှာတေနေတောလေ ငါလို့ကြည်လေကြည်တည်လေတည်မနဲ့မတထထဲရှုဘွားအထောက်ကြပါစို့